ချန်တာဗနီနီကစပီးနေရကြကျင်းပနေတဲ့ဤဥရောပသမဂအဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေအကြားဘတ်ဂျက်သဘောတူညီမှုတစ်ခုရရှိလူနီးနေပြီဖြစ်ပါတယ်အဲ့ဒီအစည်းအဝေးမှာအမေရိကန်ဒေါ်လာ 1.1 ထရီလီယံတန်ဖိုးရှိတဲ့ဘတ်ဂျက်နဲ့ COVID-19 အကူအညီပေးရေးအစီအစဉ်တွေကိုအတည်ပြုဖို့ရှိပါတယ်ပိုလန်နဲ့ဟန်ဂေရီတို့ကန့်ကွက်နေတဲ့ဘတ်ဂျက်ပြဿနာကိုကျော်လွှားနိုင်ဖို့ဂျာမနီနိုင်ငံအနေနဲ့အပြင်းထန်ကြိုးပမ်းနေတယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကပြောပါတယ်
Deutschland hat in den letzten Tagen auch ich persönlich
ဂျာမနီနိုင်ငံနဲ့ကျွန်မကိုယ်တိုင်နဲ့တခြားလူဖော်ကံပဲတွေကကျွန်တော်တို့မှာရှိနေတဲ့အခက်အခဲကိုဖြေရှင်းဖို့နဲ့ဟန်ဂေရီနဲ့ပိုလန်နိုင်ငံတွေကိုချွတ်ချက်ပေးနိုင်တဲ့အဖြစ်ရနိုင်ဖို့အပြင်းထန်ကြိုးပမ်းနေပါတယ်လို့ဂျာမနီဝန်ကြီးချုပ် မာကယ်ကသတင်းထောက်တွေကိုပြောပါတယ် EU အဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေအနေနဲ့ COVID-19 ကာကွယ်ဆေးကိစ္စ American နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်ရေးကိစ္စနဲ့ Turkey နိုင်ငံကအငင်းပွားနေတဲ့မြေထဲပင်လယ်အရှေ့ပိုင်းမှာရေနံတူဖော်နေတာကြောင့်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့ကိုဆွေးနွေးကြဖို့ရှိပါတယ်ငွေကြေးအကူအညီရရှိရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စကိုဆက်နွယ်ထားတာကြောင့်ပိုလန်နဲ့ဟန်ဂရီနိုင်ငံတို့က EU ဘတ်ဂျက်ကိုကန့်ကွက်နေတာဖြစ်ပါတယ်ဒါပေမဲ့အလက်ချဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံကအဲ့ဒီနိုင်ငံနဲ့ဆွေးနွေးပြီးတရားဥပဒေစိုးမိုးရေးဆိုင်ရာရန်ရည်ရဲ့အတိပ္ပယ်ဖွင့်ဆိုချက်ကိုနောက်ထပ်ဆွေးနွေးမယ်ဆိုပြီးသဘောတူညီခဲ့ကြပါတယ်ဒါပေမဲ့ဒီသဘောတူညီချက်ကဥရောပသမဂ္ဂရဲ့စံနှုန်းတွေကိုကျဆင်းစေမှာဖြစ်လို့ဂျာမနီနိုင်ငံအနေနဲ့တခြားဖွဲ့ဝင်နိုင်ငံတွေလက်ခံအောင်ဆောင်ရွက်ရအောင်မှာဖြစ်ပါတယ်